မ္ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲဆိုတဲ့အမှုဟာ Lack of prima facie jurisdiction of the court ဆိုတဲ့ဥပဒေကြောင့်ရတရားရုံးကစီရင်ပိုင်ခွင့်မရှိဘူးလို့မြန်မာနိုင်ငံဘက်ကလိုက်ပါဆောင်ရွက်တဲ့ဗြိတိန်နိုင်ငံလန်ဒန်အခြေစိုက်ရှေ့နေ Christopher Staker က ICJ နိုင်ငံကတရားရုံးမှာမနေ့ကရှောက်လဲချက်တင်သွင်းချိန်မှာထည့်သွင်းပြောကြားလိုက်ပါတယ်။ဂမ်ဘီယာကတရားစွဲဆိုတာဖြစ်ပေမဲ့နောက်ွယ်မှာသူကိုယ်တိုင်အဖွဲ့ဝင်ထားတဲ့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ရှိတယ်ဆိုတာသူကထောက်ပြရင်
While the Gambia is said to be leading this OIC initiative, it is unknown who
OIC ကအစပြောထားတာကိုဂမ်ဘီယာကဥဆောင်တယ်လို့ပြောပေမဲ့ဘသူကကြိုးကင်နေဆိုတာမသိရပါဘူး။စေတနာအလျောက်ထည့်ဝင်တဲ့ရောင်မွေမွေအတွက်ဘယ်နိုင်ငံကဘာလုပ်ရဲဆိုတာမသိရပါဘူး။ဒါဟာ ICJ ဥပဒေပါတရားရုံးရဲ့စီရင်ပိုင်ခွင့်အပိုက်34နဲ့မကိုက်ညီပါဘူး။နိုင်ငံကပဲတရားရုံးရှစ်မောက်ရောက်ရမှာပါလို့ပြောသွားတာပါအပိုက်34မှာတရားရုံးရှစ်မောက်ရောက်ရှိလာတဲ့အမှုတွေမှာအမှုတွေဟာနိုင်ငံတွေသာဖြစ်ရမယ်လို့အတိအလင်းပြဋ္ဌာန်းထားပါတယ်ကနေဒါနိုင်ငံသားပမုခဒေါက်တာဝီလန်ရှေဘတ်ရှောက်လဲသွားတာတွေကိုတော့နော်ဝေးနိုင်ငံခြေစိုက်လူအခွင့်ရေးရှင်နဲ့ဦးမင်းလွင်ဦးကရှင်းပြပါတယ
်ဒီမျိုးလုံးတပ်ဖြတ်မှုနဲ့ပတ်သက်ပြီးတော့ professor နေပြီးတော့ဒီမျိုးလုံးတပ်ဖြတ်တယ်ဆိုတဲ့ကိစ္စရကဘလူမျိုးတွေကျုံဝင်နေဘယ်ကိစ္စရတွေကတော့ကျုံဝင်မှုဆိုတာတွေကိုယူဂိုစလာဗီးယားဆပ်ခရိုအက်နော်ရဝန္ဒါစတဲ့ဥပမာတွေနဲ့တိုင်းရှင်ပြီးတော့ပြောသွားတော့တွေ့ရဂမ်ဘီယာကနေပြီးတော့ကျွန်တော်မြန်မာနိုင်ငံပေါ်မှာဆွဲထားတဲ့ဒီမျိုးလုံးတပ်ဖြတ်တယ်ဆိုတဲ့ကိစ္စရတွေနဲ့ပတ်သက်တော့ professor ကိုရင်းကလည်းကျွန်တော်ဆိုင်မဟုတ်ဘူးဆိုတဲ့ကိစ္စရကိုရှင်းပြတယ
်လန်ဒန်မီရိုဆက်စ်တကသူနိုင်ငံတကာပေါမောက်ခဖြစ်ပြီးနိုင်ငံတကာရာဇဝတ်မှုဥပဒေနဲ့လူအခွင့်အရေးဥပဒေပါရဂူဒေါက်တာဝီလျံရှေဘတ်ရှောက်လေးချက်တွေထဲမှာကြားရတာတစ်ခုကတော့
The resolution on Myanmar adopted by the Human Rights Council in September 2019 refers
to the September လမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးကုလသမဂ္ဂလူအခွင့်အရေးကောင်စီကချမှတ်တဲ့ဆုံးဖြတ်ချက်မှာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြုမှုနဲ့စစ်ရာဇဝတ်မှုကျူးလွန်တယ်လို့ဆွဆွဲထားတဲ့ကိစ္စကိုပြမှုဆိုင်ရာအမြန်စုံစမ်းစစ်ဆေးဖို့လိုအပ်တယ်လို့ဖော်ပြပါတယ်။အဲဒီမှာ genocide လူမျိုးရုံးတပ်ဖြတ်တယ်လို့မပြောပါဘူး။လူခွေးကောင်စီအဆုံးဖြတ်ချက်မှာ genocide ဆိုတဲ့စကားလုံးမသုံးပါဘူး။ဒီလိုပါပဲ။မြန်မာနိုင်ငံနဲ့ပတ်သက်လို့တတိယကော်မတီကမကြာခင်ကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်မှာလည်း genocide ဆိုတာကိုရည်ညွှန်းမသွားပါဘူးလို့ပြောသွားတာပါ။ရိုဟင်ဂျာတပေါင်းတည်တယ်လို့တချို့ရုံမြင့်တန်ကြဒါမှမဟုတ်အံ့ွင့်ဌာနတွေကသုံးနှုန်းနဲ့ကိန်းဂဏန်းကလည်းပုံကြီးချဲ့တာပါလို့လည်းဒေါက်တာဝီလျံရှေဘတ်စ်ကပြောပါတယ်။ဒါပေမဲ့အဲ့ဒီကိန်းဂဏန်းမှန်တယ်ဆိုရင်တော့စုစုပေါင်းရိုဟင်ဂျာတပေါင်းကျော်တဲ့ကတပေါင်းတည်တာဟာအားလုံးကိုပြစ်သုံးအောင်လုပ်ဖို့ကြိုးပမ်းမှုတရအနေနဲ့မကန့်ညီဘူးလို့လည်းပြောပါတယ်။လန်ဒန်ကွီးမေရီတက္ကသိုလ်ကနိုင်ငံတကာအခွင့်အရေးဆိုင်ရာအမျိုးသမီးပါမုခဖီဗီအိုကိုဝါကတော့UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးနဲ့မြန်မာနိုင်ငံတို့ဟာဒုက္ခသည်တွေနေရပြန်မှုပြင်ဆင်နေတာမို့ဒီလူတွေဟာဂျီနိုဆိုက်နဲ့ရင်ဆိုင်ရမယ့်အနေနဲ့မရှိပါဘူးလို့ရှောက်လဲသွားပါတယ်ရှင်